Please.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ4ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနမီတာ19.25ရိုးကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်အောင်လင်းပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်တရားရုံးချုပ်ရဲ့လက်လက်နေတဲ့တရားသူကြီးတူနေရမှာအစားထုတ်ဖို့အစပြုခံထားတဲ့ Brett Kavanaugh ကိုခန့်အပ်တင်မတင်ထက်လွတ်တော်မှာအစောဆုံးစနေနေ့လောက်မဲခွဲဆုံးဖြတ်ပွဲရှိနေပါတယ်။အိန္ဒိယမှာတရားမဝင်ရောက်နေတဲ့ Roger Muslim တချို့ကိုပထမဆုံးအကြိမ်ဖြစ်အိန္ဒိယနိုင်ငံကမြန်မာနိုင်ငံဘက်ခြမ်းလွှဲပြောင်းပေးလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတင်ကြီးထိုင်နေတူညင်ညာပေးမှာပါ
။ Okay ပါခင်ဗျာ။တဘာဝတယံဇာတာတွေထိမ့်သိမ့်ရေးအတွက်မှောင်ခိုရောင်းဝယ်နေတဲ့တရားမဝင်ဖန်စီတက်ဖြတ်ခဲ့တဲ့ဆင်ဆွေနဲ့တရိတ်ဆန်အပိုင်းအစတွေကိုအစိုးရကမီးရှို့ဖျက်ဆီးလိုက်ပါတယ်။တခါယူရိုစေဝထိန်းချုပ်ဒေသမှာဖန်စီရတဲ့ခရစ်ယာန်ဓမ္မဆရာတချို့ကိုပြန်လွှတ်ပေးလိုက်ပါတယ
်။ဝဓမ္မဆရာတွေပြန်လွှတ်လာတယ်လို့ကြားတယ်။ဆရာတော်တော်လေးလွတ်လာတယ်လို့ကြားတယ်။
သတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာရန်ကုန်တိုင်းအစိုးရကတော့တရားမဝင်တင်သွင်းနေတဲ့နိုင်ငံသားအရက်တွေပေါ်ပို့ပြီးတင်းကျပ်မယ်လို့ဆိုလိုက်ပါတယ်ဒီလိုသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပါလိမ့်မယ်ခင်ဗျာ
အမေရိကန်တရားရုံးချုပ်ရဲ့လက်လက်နေတဲ့တရားသူကြီးတဦးနေရာမှာအစားထုတ်ဖို့အစိုးပြုခံထားတဲ့ Brett Kavanaugh ကိုခန့်အပ်တင်မတင်ထက်လွတ်တော်မှာအစောဆုံးစနေနေ့လောက်မဲခွဲဆုံးဖြတ်ပွဲရှိနေပါတယ်။ဒါပေမဲ့တရားသူကြီး Kavanaugh ဆက်ကြောသက်အရွယ်မှာလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့ကြောင်းဆွဆွဲချက်နဲ့ပထမနှစ်ကောလိပ်ကျောင်းသားဘဝမှာနောက်ထပ်အမျိုးသမီးတူကိုမဖွဲမရလုပ်မှုဆွဆွဲချက်တွေအတွက်ပြည်တော်စုစုံစမ်းစစ်ဆေးရေးဘီရို FEN ရဲ့စစ်ဆေးတွေ့ရှိချက်တွေကိုထက်လွတ်တော်ကိုယ်စားလှယ်ဒီကနေ့လေ့လာသုံးသပ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။တရားသူကြီး Kavanaugh ကတော့ဆွဆွဲချက်တွေကိုငြင်းဆန်ထားတာပါ။ရာသပန်တရားရုံးချုပ်တရားသူကြီးယာရူခန့်အရာမှာအမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုကြားသဘောထားကွဲလို့ရှိတဲ့အစဉ်အလာအတိုင်းအခုနောက်ဆုံးမှလည်းရွေးချယ်ရေးလုပ်ငန်းစဉ်ကိုမလိုအပ်ဘဲကြံ့ကြောက်အချိန်ဆွဲနေတယ်ဆိုပြီးဒီမိုကရက်တီအပေါ်လွှတ်တော်မှာလူများစုဖြစ်တဲ့ Republican တွေဘက်ကဆွဆွဲနေပြီးဒီမိုကရက်တီကတော့ဆွဆွဲချက်တွေကိုကြံ့ကြောက်နေတာမဆစ်ဆဲပဲအရင်စလိုအတည်ပြုဖို့ကြိုးပမ်းနေတယ်ဆိုပြီးပြောဆိုထားတာပါထက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကတော့ FEN ရဲ့စုံစမ်းတွေးရှိချက်တွေကိုကော်မတီကလက်ခံရရှိခဲ့တဲ့အကြောင်းနဲ့ဒီနေ့မနေ့ပိုင်းမှာပဲပြောဆိုလိုက်ပြီးအချက်လက်တွေကိုပါတီနှစ်ခုစုံကအမတ်တွေညီညွတ်ညီမျှလေ့လာဆန်းစစ်နေအောင်စီစဉ်သွားဖို့ကော်မတီဝင်ထိတ်တဲဒီမိုကရက်ကိုယ်စားလှယ် Dianne Feinstein နဲ့သဘောတူညီချက်ရရှိခဲ့ကြောင်းလည်းပြောဆိုခဲ့တာပါ FEN ရဲ့အစီရင်ခံစာလျှို့ဝှက်အစဉ်ဖြစ်တဲ့အတွက်လွှတ်တော်ရဲ့အထူးလူညွတ်ရေးအဆောင်မှာလေ့လာဖတ်ရှုခွင့်ရမှာဖြစ်ပြီးအများပြည်သူသိအောင်ထုတ်ပြန်မှုရှိမှရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
ဟေတီဆူဒန်နီကာရာဂွာနဲ့အယ်ဆာဗေဒိုနိုင်ငံတို့ကလူပေါင်း3သိန်းလောက်ကိုအမေရိကန်ပြည်တော်စုအတွင်းနေထိုင်အလုပ်လုပ်ကန်ခွင့်ပြုထားတဲ့ယာယီအကာအကွယ်ပေးတဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်အစိုးရဘက်ကအဆုံးသတ်မဲ့အရေးဖက်ဒရယ်တရားသူကြီးတဦးကတားမြစ်မိန်ထုတ်ပြန်လိုက်ပါတယ်ထိုင်းပြည်ရဲ့အတွက်ဘေးကင်းလုံခြုံမှုမရှိတဲ့နိုင်ငံတွေဒါမှမဟုတ်လဲသဘာဝဘေးဒဏ်နဲ့ရင်ဆိုင်နေရခြင်းအတွင်းထိုင်းပြည်လာမဲ့သူတွေအတွက်အပြည့်အဝဆောင်ရွက်မပေးနိုင်တဲ့နိုင်ငံတွေအတွက်အမေရိကန်အစိုးရအနေနဲ့ယာယီအကာအကွယ်ပေးရေး TPS ပေးနိုင်ပါတယ် TPS အစီအစဉ်ကိုပယ်ဖျက်လိုက်ရင်တော့ဒီအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုအတွင်းနေထိုင်သူတွေကိုထိုင်းပြန်ပို့ရမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းခရိုင်တရားရုံးတရားသူကြီးအက်ဒဝတ်ချန်ကမနေ့ဗုဒ္ဓဟူးနေ့ထုတ်တဲ့အမိန့်နဲ့မှာတော့ဒီလိုသာတရားရုံးကတားမြစ်မိန်မထုတ်ဘူးဆိုရင်တော့ TPS ယာယီအကာအကွယ်ပေးမှုအရာနေထိုင်ကြသူတွေနဲ့သူတို့ကလေးတွေဟာတေချာပေါက်အကြီးအကျယ်ဒုက္ခရောက်အခက်တွေ့ကြရမယ်လို့ပြောဆိုထားပါတယ်နိုင်ငံလေးခုအတွက်ယာယီအကာအကွယ်ပေးရေးအစီအစဉ်ကိုအဆုံးသတ်မဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုတရားရုံးဘက်ကအပြစ်သက်စီရင်ဆုံးဖြတ်ပြီးတဲ့အချိန်ထိအစိုးရဘက်ကဒီအစီအစဉ်ကိုရှိမြဲအတိုင်းဆောင်ရွက်ရမယ်လို့လည်းတရားသူကြီးကပြောဆိုထားပါတယ်။တရားရေးဌာနဘက်ကတော့တရားရုံးရဲ့တားမြစ်မိန့်ကိုမနေ့ဗုဒ္ဓဟူးနေ့ကကြေညာချက်ထုတ်ပြီးဝေဖန်ထားပါတယ်ရှင်။
နျူကလ িয়ার နဲ့ကက်သတ်တာစီအဖွဲ့ OPCW ပါဝင်ရုရှားကစိုက်ဘာအင်တာနက်ကနေတက်ခတ်ဖို့ကြိုးပမ်းမှုအများပြားရှိခဲ့တဲ့အကြောင်းနယ်သာလန်နိုင်ငံကဆွဆွဲလိုက်ပါတယ်။ဧပြီလထဲမှာတော့ OPCW ရုံးချုပ်နဲ့ကက်ရဲ့စာအုပ်တစ်ခုမှာထောက်လိုင်းခရီးရာတွေနဲ့အတူရုရှားစစ်ထောက်လိုင်းအဖွဲ့ဝင်၄ယောက်ကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်နိုင်ငံကနေနှင်ထုတ်ခဲ့ကြောင်းလည်းနယ်သာလန်အနာဝင်တွေဒီနေ့ပဲပြောဆိုလိုက်တာပါ။ OPCW အဖွဲ့ကဗြိတိန်နိုင်ငံမှာရုရှားထောက်လိုင်းရောက်အစိတ်သိမ်းခဲ့တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ရု ရှာကတော့ထောက်လိုင်းရောက်စာကိစ္စ script ပဲအစိတ်တင်တဲ့ကိစ္စသူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆန်ထားတာပါအခု cyber တက်ခတ်မှုက OPC Rule ရဲ့စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်မှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးကြောင်းလည်း Netherlands အနာဘဏ်ကပြောပါရယ်ရုရှားနိုင်ငံကြီးဝန်ကြီးဌာနကတော့ Netherlands နိုင်ငံရဲ့ဆွဆွဲချက်ဟာစိတ်ကူးယဉ်နာတာဖြစ်တယ်ဆိုပြီးပယ်ချခဲ့တာပါရုရှားရဲ့ cyber တက်ခတ်မှုတွေနဲ့ပတ်သက်လို့ဆွဆွဲနေတဲ့ Britain နဲ့ Australia နိုင်ငံတွေကလည်းတားမြစ်ဆေးသုံးစွဲမှုတိုက်ဖျက်ရေးနိုင်ငံတကာအဖွဲ့နဲ့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကစိုက်ဘာတက်ခတ်မှုတွေရှိခဲ့တဲ့အကြောင်းပြောဆိုထားကြတာဖြစ်ပါတယ
်။အမေရိကန်ဒေါ်လာနဲ့လဲလှယ်မှုနှုန်းမှာအီရန်ငွေကြေးစည်းနှုန်းတိတိတသားပြန်လဲဥမော်လာမှုကမနေ့ဗုဒ္ဓနေ့မှာရပ်တန့်သွားပါတယ်။အမေရိကန်ဒေါ်လာကိုတက်တာတဲ့စည်းနှုန်းနဲ့ဝယ်လို့မရဘူးလို့ပြည်သူတို့ရဲ့ပြောဆိုချက်တွေကိုအီရန်မီဒီယာကလည်းဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကဒေါ်လာကိုအီရန် real ငွေကြေးတသိန်း900အထိစံချိန်တင်နှိမ့်ချခဲ့ရကနေအင်္ဂါနေ့မှာတော့တရားမဝင်ရောင်းဝယ်မှုမှာဒေါ်လာကိုအီရန်ငွေကြေးတသိန်းအထိဈေးတက်လာတယ်လို့မီဒီယာတချို့ကဖော်ပြခဲ့ကြပြီးဒါဟာဆိုရင်တရက်တာအတွင်းအီရန်ငွေကြေးစင်းနှုန်း90ရာခိုင်နှုန်းလောက်ဈေးတက်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းအီရန်ရဲ့တရားမဝင်ငွေလဲနှုန်းတွေကိုစောင့်ကြည့်တဲ့ bombas.com website မှာတော့မနေ့ဗုဒ္ဓနေ့နောက်ပိုင်းမှာငွေလဲနှုန်းကဒေါ်လာကိုအီရန်ငွေကြေးတသိန်း4,900အထိရောက်ရှိခဲ့တယ်လို့ဖော်ပြပါတယ်။အီရန်နိုင်ငံမှာအမေရိကန်ဒေါ်လာဈေးနှုန်းထိုးချသွားတဲ့ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတော့အမေရိကန်ဒေါ်လာပြန်ရောင်းလိုတဲ့လူတွေကငွေလဲစင်တာမှာတတိတန်းတန်းစီနေကြတာကိုနိုင်ငံပိုင်ရုပ်သံကပြသခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့အီရန်ငွေကြေးတန်ဖိုးပြန်တက်လာရတာမှာအကြောင်းအရာအများကြီးပါတယ်လို့လည်းသတင်းတွေမှာဖော်ပြကြပါတယ်။အီရန်ငွေကြေးတန်ဖိုးထိန်းထားနိုင်မှုအတွက်ဘိုဘန်ဘက်ကဈေးကွက်အတွင်းပိုပြီးကြားဝင်ဆောင်ရွက်ဖို့ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့မှာအစိုးရကခွင့်ပေးခဲ့တာကလည်းဒီထဲမှာတစ်ချက်အပါအဝင်ဖြစ်ပါတယ်။အီရန်စီးပွားရေးအပေါ်ပြင်ပဖိအားတွေရောနှဲသွားနိုင်တယ်ဆိုတဲ့အများပြည်သူရဲ့ရှုမြင်ချက်တွေလည်းအကြောင်းအရာတွေလည်းပါဝင်တယ်ဆိုပြီးတော့လည်းသတင်းတွေမှာထောက်ပြကြပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာသူတွေဖြစ်ရိုဟင်ဂျာမွတ်စလင်တချို့ကိုအိန္ဒိယနိုင်ငံကဒီနေ့ပဲမြန်မာနိုင်ငံဘက်လွှတ်ပြောင်းပေးလိုက်ပါတယ်။နေရပြန်ဖို့ခံရရင်အရေးယူခံရမှာစိုးရိမ်ရတဲ့အတွက်အိန္ဒိယနိုင်ငံမှာဆက်နေဝင်ပေးဖို့အကျိုးဆောင်ရှင်တွေကနောက်ဆုံးအချိန်မှာအယူခံတင်ခဲ့ပေမဲ့တရားရင်ကျုပ်ကပယ်ချခဲ့ပြီးတဲ့နောက်ရိုဟင်ဂျာ9ယောက်ကိုမနီပူရပြည်နယ်မွေးမြူနယ်စပ်ကနေမြန်မာအာဏာပိုင်တွေထံလွှတ်ပြောင်းပေးလိုက်တာပါ။ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာစိုးရအနေနဲ့အခုနေရပြန်ဖို့ခံရတဲ့သူတွေကိုဘယ်လိုပုံစံနဲ့ပြန်လည်လက်ခံခဲ့ရလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အိန္ဒိယတရားရုံးချုပ်ကတော့မြန်မာအနန်ပိုင်နေဘက်ကနိုင်ငံသားဖြစ်လက်ခံခဲ့တာကြောင့်နေရပြန်ဖို့ကိုဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။နေရပြန်ဖို့ခံရသူ9ယောက်အတွက်မြန်မာအနန်ပိုင်နေဘက်ကအထောက်အထားဆောင်ရွက်စရအနေနဲ့တလားတတန်းရှိတဲ့ပြည်ဝင်ဗီဇာထုတ်ပေးထားတဲ့အကြောင်းလဲအစိုးရရှင်းနေပရှာမာတာကပြောဆိုခဲ့တာပါ။ရိုဟင်ဂျာတွေအတွက်အကျိုးဆောင်ပေးခဲ့တဲ့ရှင်းနေပရှန်ဘူရှန်ကတော့ဒီလူတွေကိုဒုက္ခသည်တွေဖြစ်အိန္ဒိယဆူရကလက်ခံဆက်ဆံမှုနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR တာဝန်ရှိသူတရားဝင်နဲ့တွေ့ဆုံဝင်ပြဖို့လဲတောင်းဆိုခဲ့ပါတယ်။တရားမဝင်လာသူတွေကိုစစ်စစ်ပြီးနေရပြန်ဖို့ပြီးခဲ့တဲ့နှစ်ထဲမှာပဲအမိန့်ထုတ်ထားတဲ့အိန္ဒိယနိုင်ငံကမြန်မာနိုင်ငံကဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုပြန်ဖို့စီစဉ်နေတာကြောင့်ဝေဖန်မှုတွေနဲ့လည်းရင်ဆိုင်နေရတာပါ။
ကမ္ဘာဖွံ့ဖြိုးရေးမရေရာမတိကျမှုတွေတွန်းနေချိန်မှာအရှေ့အာရှနဲ့ပစိဖိတ်ဒေသရဲ့ဖွံ့ဖြိုးရေးကတော့အခြေအနေကောင်းနေစေဖြစ်တယ်လို့ကမ္ဘာဘဏ်ကဒီကနေ့ထုတ်တဲ့စီးပွားရေးဆိုင်ရာအစဉ်ခန်းစာကဖော်ပြပါတယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးမှာတော့2018-2019ခုနှစ်အတွဲမူလကခံမှန်းထားတဲ့ဖွံ့ဖြိုးမှုနှုန်းအောက်ရော့ကျသွားမယ်လို့လည်းအစဉ်ခန်းစာမှာဖော်ပြပါတယ်။ရေကြီးမှု၊ကုန်စည်နှုန်းကြီးမြင့်မှု၊ငွေကြေးဖောင်းပွားမှုတွေရဲ့ဖိအားတွေနဲ့မဖြေရှင်းနိုင်သေးတဲ့ရခိုင်ပြည်ပခစရတွေရဲ့တက်ရောက်မှုတွေကြောင့်မြန်မာဖွံ့ဖြိုးရေးကမူလခံမှန်းထားချက်ထက်တ 1.5 ခန်းလုံးလောက်ကျပြီး2018-2019မှာဖွံ့ဖြိုးမှုနှုန်းက 6.2 ကိုကျသွားမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ဒါပေမဲ့ယင်းနည်းမြုပ်နှံမှုတွေလုံတာကင်စားရှိစေမဲ့ဥပဒေတွေပြတ်ထန်နိုင်ပြီးလက်တွေ့ကျင့်သုံးနိုင်မယ်ဆိုတဲ့မျှော်မှန်းချက်အရ 2020-2021 အရောက်မှာတော့ဖွံ့ဖြိုးမှုနှုန်းက 6.8 လောက်ကိုတက်လာမယ်လို့လည်းခန့်မှန်းထားပါတယ်ရှင်။
မလေးရှားနိုင်ငံမှာယင်းနှိမ့်မြုပ်နှံမှုဘဏ်လုံငန်းကြီးတစ်ခုဖြစ်တဲ့ OneMDB ကနေငွေချေးအလွှဲသွန်းစားမှုရှုပ်တော်ပုံနဲ့ဆက်နွယ်ပြီးယင်းဆန်နေရတဲ့မှုတွေအတွက်အပြစ်မရှိကြောင်းဝန်ကြီးချုပ်ဟောင်းနာဂျီရာဇက်ရဲ့ဇနီးဖြစ်သူကရှောက်လဲလိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းကတော့ရိုရှမာမန်ဆိုကတော့ဒီနေ့ကွာလာလမ်ပူမြို့တရားရုံးကငွေမဲခွာချမှုအခွန်ရှောင်မှုတွေအတွက်အမှုပေါင်း12မှုနဲ့ဆွဲချက်တင်လိုက်တာပါ။ဝန်ကြီးချုပ်ဟောင်းကတော့2013ခုနှစ်ကနေ2019ခုနှစ်အတွင်းကိုဝိုင်ဘန်စင်းကနေဒေါ်လာ1,000,000ကျော်လက်ခံရရှိခဲ့ပြီးတဲ့နောက်ရရှိတဲ့ငွေကြေးအတွက်အခွန်ပေးဖို့ပြောက်ွက်ခဲ့တဲ့အကြောင်းလဲအစိုးရရှင်တွေကဆွဆွဲထားပါတယ်သူပေါ်ဆွဆွထားတဲ့အမှုတစ်ခုချင်းစီအတွက်တရားရုံးကအဖြစ်ရှိကြောင်းတည်ဆုံးဖြတ်ခဲ့မယ်ဆိုရင်တော့ထောင်နဲ့5နှစ်ကနေ15နှစ်အထိကြာခံရနိုင်ပါတယ
်အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာအင်အားဖြင့်ကလင်းနဲ့ဆူနာမီလှိုင်းတိုက်ကြောင်းတည်ဆုံးသူအရေအတွက်က1424ဦးအထိတိုးလာတဲ့အကြောင်းဘေဒုက္ခစီမံခန့်ခွဲရေးဌာနကဒီကနေ့ပြောပါတယ်ဆူလာဝေစီပြည်နယ်အလဲပိုင်းကပါလူမျိုးနဲ့အနီးအနားခရိုင်တွေမှာပြီးခဲ့တဲ့တောက်ကြာနေ့ကအင်အားဖြင့်ငလျင်နဲ့ဆူနာမီလှိုင်းတံတင်ခဲ့ပါတယ်ရွှေနုံနေအပြည့်စီးတွေကြားမှာပိတ်မိနေသူတွေရှိနေသေးတယ်လို့လည်းဘေဒုက္ခစီမံခန့်ခွဲရေးဌာနတာဝန်ရှိသူကပြောဆိုသွားပါတယ်ရှင
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA နေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့ internet စာမျက်နှာ burmese.voanews.com ကနေတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်မြန်မာနိုင်ငံတရားစင်တာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဌာနကကြီးမှုပြီးကာလတန်ဖိုးအမေရိကန်ဒေါ်လာ 1.3 သန်းဖိုးရှိတဲ့စင်စွဲအချောင်း300နီးပါးအပါအဝင်စင်ရအစိပိုင်းနဲ့တော်ရိုင်းတရိတ်ဆန်အစိပိုင်းစုပေါင်းကီလိုဂရမ်850ကိုနေပြီးတော့မှဒီကနေ့မီးရှို့ဖျက်ဆီးလိုက်ပါလေဒီအကြောင်းနဲ့ပတ်သက်ပြီးဗီဒီယိုသတင်းနောက်ကိုစီသူသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာစင်ဆွေတွေနဲ့တော်ရိုင်းတရိတ်ဆန်တွေရဲ့အစိပိုင်းတွေကိုဒီကနေ့နေပြီးတော့မှပထမဆုံးအကြိမ်မီးရှို့ဖျက်ဆီးလိုက်တာဖြစ်ပါတယ်ပြန်လဲရောင်းချမယ်ဆိုရင်ဈေးကွက်နဲ့ဝယ်လိုအားကိုအားပေးအားမြောင်းလောက်ရရောက်နိုင်တဲ့အတွက်ရောနိုင်ငံတကာသဘောတူညီချက်အရာရောအခုလိုမီးရှို့ဖျက်ဆီးလိုက်တာလို့တတော်ဦးစီးဌာနညွှန်ကြားမှုချုပ်ဒေါက်တာညင်းကြီးကျော်ကပြောပါတယ
်ကျွန်တော်တို့ဒီ site ဆိုခေါ်တဲ့ကျွန်တော်တို့ဒီဆိုင်ရာ convention မှာမြန်မာနိုင်ငံအဖွဲ့ဝင်နိုင်ငံဖြစ်ပါတယ်ဒီ convention မှာကျွန်တော်တို့လိုက်နာမယ်ကျင့်ဝတ်တွေရှိပါတယ်အဲ့ဒါကတော့ဒီတရားမဝင်တပ်ဖြတ်ထားတဲ့တိရစ္ဆာန်တွေရဲ့အစိပ်ပိုင်းနေဆိုလို့ရှိရင်ကျွန်တော်တို့ကဖျက်ဆီးပြရပါတယ်မဟုတ်လို့ရှိရင်ဒီပစ္စည်းတွေကိုကျွန်တော်တို့ကနေရာမှာသိမ်းမယ်ဒါမှမဟုတ်လည်းပြန်လဲရောင်းချမယ်ဆိုရင်ဒါတွေကကျွန်တော်တို့ဈေးွက်ဖြစ်လာနိုင်ပါတယ်ဈေးွက်ဖြစ်လာနိုင်တယ်ဝယ်လိုအားတွေဖြစ်လာနိုင်တယ်ဒီအခါမှာထပ်မံပြီးတော့ဒီပစ္စည်းတွေရဲ့လိုဝယ်လိုအားတွေရှိတဲ့အတွက်ထပ်မံတပ်ဖြတ်ခြင်းခံရနိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကဖန်ဆီးရမိတဲ့ဒီစင်စွဲတွေအပါဝင်ကောင်းကောင်းတွေရဲ့အစိပိုင်းတွေကိုရွှေ့ဖြတ်ပြန်ဖြစ်ပါတယ်။ဒါပေမဲ့လို့ကျွန်တော်တို့မှာအိမ်မွေးစင်တွေရှိပါတယ်။နောက်ကျွန်တော်တို့ဒီတဘာဝအဖြစ်ဒါတော်ရင်မှာတည်သွားတဲ့အကောင်တွေရဲ့အစိပိုင်းတွေရှိပါတယ်စင်စွဲလို့ဒါကျွန်တော်တို့အစိပိုင်းတွေရှိပါတယ်။ဒါတွေကိုတော့ကျွန်တော်ထင်ရပါတယ်။ကျွန်တော်တို့ပြတိုက်တွေနောက်ကျွန်တော်တို့ရဲ့အထိမှအသုံးဆောင်ပစ္စည်းနေရာတွေမှာကျွန်တော်တို့ကဒါရောင်းဝယ်ဖောက်ကားမှုမဟုတ်ခဲနဲ့ကျွန်တော်ထင်သိနေတာရှိပါတယ
်။ကဘာတော်မှာတရားမဝင်စင်စွဲရောင်းဝယ်နေတဲ့ပမာဏဟာနှစ်စဉ်အမေရိကန်ဒေါ်လာဘီလီယံ40လောက်ရှိတဲ့အကြောင်းနဲ့လက်နက်ကုန်ကူးမှုလူကုန်ကူးမှုမွေးဆေးဝါးကုန်ကူးမှုတွေပြီးရင်အကြီးမားဆုံးဖြစ်တဲ့အကြောင်းတရားစာတနဲ့တဘောပအောင်ခြင်းထိန်းသိမ်းရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးအောင်ဝင်းကလည်းအခမ်းအနားမှာပြောဆိုသွားပါတယ်။မီးရှို့ဖျက်ဆီးလိုက်တဲ့အထဲမှာစင်စွဲနဲ့ဆင်းရိုးတွေအပြင်တင်းခွေချက်ဂျေကွန်ဆက်ဂျူတရေဂျူလက်ခုံမျိုးစုံနဲ့ဘဝန်တဲကြီးစတဲ့တော်ရန်တလစ်ဆန်တွေရဲ့ခန္ဓာကိုယ်စိတ်အပိုင်းတွေလည်းပါဝင်ပါတယ်။အော်တိုဘောလာနေ့ရက်နေ့ကပဲစင်များကာကွယ်စောင့်ရှောက်ရေးအဖွဲ့တစ်ခုရဲ့စင်ခန်းစာရအာဖရိကတိုက်ကစင်ဆွဲတွေကိုမြန်မာနိုင်ငံကတဆင့်တရုတ်နိုင်ငံကိုတင်သွင်းနေတဲ့အကြောင်းစင်ခန်းစာထုတ်ပြန်ခဲ့ပါတယ်။ကမ္ဘာမှာစင်ဆွဲအများဆုံးဝယ်ယူတင်သွင်းနေတဲ့နိုင်ငံလည်းဖြစ်စင်ဆွဲနဲ့ပြုလုပ်တဲ့ပစ္စည်းတွေကိုအများဆုံးအသုံးပြုနေတဲ့နိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံအစိုးရကစင်ဆွဲတွေရောင်းဝယ်ဖောက်ကားတာကိုတရားဝင်ပိတ်ပင်တားမြစ်ထားပါတယ်။ဒါပေမဲ့လည်းတရုတ်မြန်မာနယ်စပ်မိုင်းလားဒေသမှာလွန်ခဲ့တဲ့3နှစ်အတွင်းတရားမဝင်စင်ဆွဲအပအဝင်စင်ဆွဲနဲ့ပြုလုပ်ထားတဲ့ပစ္စည်းတွေရောင်းချမှုဟာ60ရာခိုင်နှုန်းအထိတိုးမြင့်လာခဲ့တဲ့အကြောင်းစင်များကာကွယ်စောင့်ရှောက်ရေးအဖွဲ့ကသူတွေတူက VOA ကိုပြောဆိုထားပါတယ်ခင်ဗျာ
ကိုစီသူသတင်းပေးပို့ခဲ့တာပါခင်ဗျာအခုတခါတော့ဝါဒေတာဘက်ကသတင်းတစ်ပုဒ်ကိုလည်းပြောပြခြင်းပါတယ်ရှမ်းပြည်နယ်အထူးဒေတာနှစ်မှာ UWSA ခေါ် ဝါတပ်ဘွဲ့ကထိန်းသိမ်းထားတဲ့ဝါလူမျိုးခရိယန်ဓမ္မဆရာတရားလောက်ကိုဒီရက်ပိုင်းအတွင်းပြန်လွှတ်ပေးခဲ့ကြောင်းနဲ့လာဟုဓမ္မဆရာ90ကျော်ကိုတော့မလွှတ်ပေးသေးကြောင်းလာဟုနှင့်ကျင်းခရိယန်အဖွဲ့ချုပ်တာဝန်ရှိသူတွေကပြောပါတယ်ဒီလိုပြန်လွှတ်ပေးရမှာဘာသာရေးဆိုင်ရာကန့်သတ်ချက်တွေပါဝင်တဲ့ခံဝန်ချက်ကိုလက်မှတ်ရေးထိုးရတယ်လို့လည်းဆိုပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့စက်တင်ဘာလလေလောက်ကစတင်ပြီးရှမ်းပြည်နယ်အထူးဒေသနှစ်မှာခရီးရန်ဖျားကြောင်60ကျော်လောက်ပိတ်သိမ်းခဲ့တယ်လို့သာသနာ့ဝန်ထမ်းဓမ္မဆရာအတော်များများကလည်းဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့ဖမ်းဆီးထိန်းသိမ်းခံရတဲ့ဝါလူမျိုးဓမ္မဆရာ100လောက်ပြန်လွတ်လာကြောင်းကျိုင်းတုံခြေဆိုင်လာဟုနှစ်ချင်းခရီးရန်အဖွဲ့ချုပ်ကတာဝန်ရှိသူတဦးကပြောပါတယ
်ဝါဓမ္မဆရာတွေပြန်လွတ်လာတယ်လို့ကြားတယ်ဆရာကျော်ကျော်လေးလွတ်လာတယ်လို့ကြားတယ်ဆရာတစ်ဆယ်နီးတော့သာသာတော့မသိဘူးသေရတဲ့အများစုကလို့လာပြီးသူများရဲ့ channel လို့ပြောတယ်အဲ့ဒါကိုလို့လာတာကတော့တော်တော်ကိုယ်တော်လာလို့လေလာလို့မလို့လာသေးဘူ
းလာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကနေမြန်မာနှစ်ချင်းခရိယံအဖွဲ့ချုပ်ကိုပေးပို့တဲ့စာမှာလာဟုဓမ္မအမှုတော်ဆောင်92ဦးဖမ်းဆီးခံထားရကြောင်းဖော်ပြထားပါတယ်သာသနာရေးဆိုင်ရာခံဝင်ကတိကိုလက်မှတ်ရေးထိုးသူတွေကသာပြန်လွှတ်ပေးခဲ့တာဖြစ်ကြောင်းအခုလို့ဆက်ပြောပါတယ်
ဆိုတော့ဒီကြောင်ရေဘုရားတော်မှာဘုရားမရှိခိုးတော့ဘူးဟောကိုအိမ်မှာပဲရှိဖို့မယ်ဆိုပြီးတော့နောက်သာသနာလုပ်ကားလေးကရဲ့အဖွဲ့တော်တော်ဒီရဲ့ကြိုတက်ချင်အောင်မှာပဲနေလဲဆိုပြီးတော့သူတို့စာဝတ်ချက်သုံးခဲ့ရတယ်လို့ပြောတယ်အဲ့ဒီလိုလက်မမထိုးတဲ့ကျားတော့ကနပါကတော့မလုပ်တာသိဘူးလို့သားတယ
်အထူးဒေတာနှစ်နဲ့ရှမ်းပြည်နယ်အရှေ့ပိုင်းမှာတာဝန်ထမ်းဆောင်ခဲ့တဲ့ဓမ္မဆရာတဦးကတော့
ကြားရတော့ဖြင့်သူတို့၄-၅ယောက်တော့ရှိတယ်အဲ့လိုလက်မခံဝင်ချုပ်လက်မတွေရေးထိုးထားပြီးတော့မှထွက်လာရတယ်ပြောတယ်တရားမဟောတော့ဘူးဘာသာမဝင်တော့ဘူးအစနေဖြစ်ပေါ့ခရီးဘာသာမလုပ်တော့ဘူးဆိုတဲ့အဖြစ်ပေါ့လုပ်မယ်ဆိုရင်ထောင်တန်ဘလောက်ထောင်တန်ရဲ့ထောင်တန်ငွေရဲ့ရုပ်ငွေတိမ့်နဲ့ချီပြီးပေါ့ရော်ရထည့်ရမယ်ဘာညာပြောတော့ဘူးအဲ့လိုမျိုးခံဝင်ချုပ်ပေါ့အဲ့ဒီအဖြစ်တော့ကြားရတယ်ဟုတ်ကဲ့
ဝါပြည်သွေးစင်းညညရေးတမ်ရော UWSA ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကတော့ဓမ္မဆရာတွေကိုပြန်လွှတ်ပေးတာ3-4ရက်ရှိပြီဖြစ်ကြောင်းအတော်များများပြန်လွှတ်ပေးနေပြီးအရေးအတွက်အတိအကျမသိရကြောင်းနဲ့ခံဝင်ချက်လက်မှတ်ရေးထိုးခိုင်းပေမဲ့ဘာသာမကိုးကွယ်ရဆိုတာမပါဝင်ကြောင်း Facebook Messenger ကတဆင့်ပြန်လည်ဖြေကြားပါတယ်မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာတော့သတင်းပြန်ကြားရေးဌာနကွယ်သာသနာရေးရဲ့ညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကခရီးရန်သာသနာပြုတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့အခုလိုပြောဆိုပါတယ
်ကျွန်တော်တို့စီကိုတင်ပြလာတာမရှိသေးဘူးခင်ဗျာနော်မရှိသေးဘူးရဲ့ကျွန်တော်သုံးသပ်ချက်မပြောလိုပါဘူးခင်ဗျာနော်
ရှမ်းပြည်နယ်အထူးဒေသနှစ်မှာ UWSA ဝါတက်ဖွဲ့ဗဟိုရဲ့ခွင့်ပြုချက်မရဘဲစောက်လုပ်တဲ့ဘာသာရေးအဆောက်အအုံတွေကိုဖျက်သိမ်းနေတာဖြစ်ကြောင်းနဲ့ဝါပြည်နယ်ပြတ်ထန်းဥပဒေကိုကျော်လွန်တဲ့အစွန်းရောက်တဲ့မြေသိဘာသာကိုမှလက်မခံကြောင်းဝါတက်ဖွဲ့ဘက်ကတော့သတင်းထုတ်ပြန်ထားပါတယ
်။ဦးမိုးစောဖြစ်ပါတယ်ခင်ဗျာ။အခုတော့အရက်မှောင်ခိုးဈေးကွက်ထိန်းချုပ်ရေးကိစ္စကိုတင်ပြခြင်းပါတယ်။တရားမဝင်တင်သွင်းနေတဲ့နိုင်ငံသားအရက်မျိုးစုံမြန်မာနိုင်ငံနဲ့ရောင်းချနေတာကိုပို့ပြီးထိန်းချုပ်သွားမယ်လို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကပြောကြပါတယ်။အခုလိုပိတ်ပင်မှုကြောင့်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေမှာထိခိုက်နေတယ်လို့ပြည်တွင်းကအရေးအသွေးမမှီတဲ့အရက်တွေကိုပဲတောက်သုံးရင်အန္တရာယ်ပိုများလာမယ်ဆိုတဲ့ဝေဖန်မှုတွေလည်းစိုးရိမ်နေကြပါတယ်။ဒီအကြောင်း VOA မြန်မာရင်းသတင်းတော့ကိုဇော်ထက်ကတင်ပြပါပါ။
ပြပကတင်သွင်းလာတဲ့ရက်ဒီစိုင်းဒီမှာရောင်းချခွင့်ကိုစီးပွားရေးနဲ့ကုတန်ရောင်းဝယ်ဝင်ကြီးဌာနကအရင်ကတည်းကပိတ်ပင်ထားတာဖြစ်ပြီးဒီအမိန့်ကိုတင်းကျပ်ဖို့ရန်ကုန်တိုင်းအစိုးရကရောင်းချသူတွေကိုသတိပေးညွှန်ကြားချက်တွေလုပ်ခဲ့ရပါအစိုးရအနေနဲ့အခုရောင်းချရတဲ့သူတွေကိုထပ်မံသတိပေးလိုက်တာဟာအခြေခံအချက်၃ချက်ပေါ်မူတည်ပြီးဆုံးဖြတ်တာဖြစ်တယ်လို့စားသုံးသူရေးရာဦးစီးဌာနညွှန်ကြားမှုဦးမြင့်ချိုကပြောပါတယ
်ကျွန်တော်တို့ကအဓိကအကြောင်း၃ရက်ရှိပါတယ်နော်နိုင်ငံတော်ကတင်သွင်းခွင့်ပြုမထားတဲ့အရက်တွေဈေးကွက်မှာပြန့်နေခြင်းအဖြစ်အဓိကထိခိုက်တာစားသုံးသူပေါ့နော်စားသုံးသူအနေနဲ့နိုင်ငံတော်ကတရားဝင်တင်သွင်းမထားတဲ့အပေါ်မှာကုန်ပစ္စည်းအစ်အမှန်ဆိုတာကိုကျွန်တော်တို့နိုင်ငံတော်ကလည်းသူတင်သွင်းမပြုတဲ့အတွက်သူမစစ်နိုင်ဘူးနော်ကြံတဲ့အစားအသောက်တွေတွင်းရင် FBU ကဟိုအသေးစိတ်စစ်တယ်စစ်ပြီးမှဈေးကွက်ကိုဖျက်ဆီးခွင့်ပြုတယ်နော်အရက်ကြတော့တင်သွင်းမလိုင်စင်မပါဘဲတွင်းနေတဲ့အတွက်သူတို့လည်းကြော်သွားတယ်နော်အဲ့တော့အဓိကထိခိုက်တာကတော့တောက်တဲ့လူတွေအတွက်တမကြီးအမကန်ချက်မရှိဘူးနော်ဒုတိယအချက်ကတော့နိုင်ငံအခွန်အာဏာမရဘူးတတိယအချက်ကတော့ပြည်တွင်းလုပ်ငန်းရှင်တွေပြည်တွင်းမှာထုတ်လုပ်တဲ့
ဒီရမကထုတ်လုပ်တဲ့လူတွေဈေးကွက်ကိုသူတို့အတူအနေအောက်ဈေးနဲ့ဝင်လူနေတဲ့အတွက်ဈေးကွက်ရှင်းတိုင်းနိုင်မှုမရှိဘူးပေါ့နော်ဒီသုံးရက်အရကျွန်တော်လောက်တာပဲပြည်တွင်းမှာထုတ်လုပ်တဲ့ရက်တွေဟာရေးသွေးမမီရမို့ဒါတွေကိုမိခိုးသုံးဆွဲကြရင်အနေရပူကြီးရလို့ဝေဖန်မှုတွေလည်းရှိနေပါတယ်အခုနိုင်ငံခြားရက်ရောင်းချခွင့်ပေါ်ပုံမှန်တင်းကျပ်တဲ့ညွှန်ကြားချက်တွေနဲ့ရေးယူမှုတွေဖြစ်လ ဒီကနေ့ကျွန်တော်တို့ရဲ့ဒီစာတမ်းတွေထိန်းသိမ်းရေးအတွက်မှောင်ခိုးရောင်းဝယ်နေတဲ့ပမာဏဟာနှစ်စဉ်အမေရိကန်ဒေါ်လာဘီလီယံ
ဒီလိုအချိန်မှာဒီလိုအချိန်နဲ့အချိန်ကမှာပြိတာတော့ပြိတဲ့နဲ့ဒါဒီကပြင်သွင်းနေရက်အခုလည်းကျွန်တော်မပြင်သွင်းနဲ့ပြုတ်တာဘာမှမဖြစ်ဘူးဟိုဒေါ်လာကြီးနဲ့တက်နေတယ်ပို့ပုံနဲ့ပြင်ကောင်မင်းများဖြစ်နေတဲ့အချိန်မှာဘယ်လိုအပ်တဲ့စင်းကုန်တွေကိုရှာလို့ပြိတိုင်းနဲ့ပေါ့နော်ဒီကအရက်တွေမပိတ်လဲရှာလို့နိုင်ငံတော့ပုံမှန်ဒီအရက်တူတွေကလည်းတရားမဝင်အရက်တွေပုံမှန်ထွက်နေပါပဲ
ပြန် ထားသေးရပါ တောင် ရှိသူတွေက ခေါ်ယူ 3 ပေးပြီးနောက်ပိုင်း ဆန်ရှင်တွေက သူတို့ရဲ့ နိုင်ငံခြားအရက်တွေကို ဖယ်ရှားခဲ့ပေမဲ့ မှောင်ခို ရောင်းဝယ်မှုတွေကတော့ ရှိလာနေရလို့ စားတောက်ကုန် လုပ်ငန်းရှင်တချို့က ပြောပါရခင်ဗျာ
တော်ရရှင်များရှင် မြန်မာနိုင်ငံမှာနိုင်ငံခြားအရေးရောင်းချမှုတွေကိုမကြာသေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဘေးဘန္တန်တွေထွက်ပေါ်နေပါတယ်။စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေ့ကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လဲစီဝါရေးကျန်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလဲစိုးရိမ်နေကြပါတယ်။နိုင်ငံခြားအရေးတွေကန့်သတ်တာဟာကောင်းတဲ့အစီအစဉ်တစ ်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ရှင်။
ဗမင်းစနေည view ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးဖို့ဒီသတင်းမှတ်ကိုမှမြောက်ကိုရီးယားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ဒုတိယအကြိမ်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးစီစဉ်ဖို့အတွက်ဝန်ကြီးပွန်ပီယိုမြောက်ကိုရီးယားနိုင်ငံကိုဒီနှစ်အတွင်းသွားရောက်ခဲ့တာဒါပါနဲ့ဆို၄ကြိမ်မြောက်ရှိပါပြီ။ဝန်ကြီးပွန်ပီယိုအနေနဲ့သမ္မတထရမ့်နဲ့ခင်ဂျွန်အွန်းတို့ရဲ့ဒုတိယအကြိမ်တွေ့ဆုံပွဲအနှစ်သာရရရှိအောင်ကြိုတင်စီစဉ်ရမှာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ VOA သတင်းတော့ Night Chin ရဲ့သတင်းလွှာကိုတော့ Talking Sewing ကပြောပြမှာပါ
။ကောင်းပါပြီ။သမ္မတထရမ့်ကကင်ဂျွန်အွန်းဟာကိုကိုကိုတေချောင်းကြမ်းနေတဲ့ဒုံမြန်လွတ်တဲ့လူလို့မနစ်ကကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာတိုက်ခိုက်ပြောဆိုခဲ့ပြီးတစ်နှစ်ကြာဒီနှစ်မှာတော့ကင်ဂျွန်အွန်းဟာသူရတ္တိရှိသူရဲ့လို့ထရမ့်ကသူ့ရဲ့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာချီးကျူးလိုက်တယ်လို့အနောက်ဗာဂျီးနီးယားပြည်နယ်ရီပါဘလီကန်ပါတီမဲဆယ်စည်းရုံးရေးမှာလည်းသူနဲ့ကင်ဂျွန်အွန်းအကြားပလဲနံပါတ်တင်တာကိုမိမောင်းထုတ်ပြလိုက်ပါတယ
် When I did it and I was really being tough and so was he and we got back and forthAnd then we fell in love.
ကျွန်တော်သူနဲ့တွေ့ဖို့လောက်ခဲ့တုန်းကအတော်လေးခက်ခဲခဲ့ပါတယ်။သူလည်းကျွန်တော်လိုပါပဲ။အပြန်အလှန်မကြာခဏပြောခဲ့ဆူခဲ့ရတာပါ။နောက်ကြတော့ကျွန်တော်တို့ချစ်ခင်မှုရခဲ့ပါတယ်။တကယ်ပြောတာပါ။သူကကျွန်တော်စီကိုတိတ်တိမ်မွေ့တဲ့စာတွေရေးခဲ့ပါတယ်။သူ့စာတွေကတကယ်အနှစ်သာရရှိပါတယ်။ကျွန်တော်တို့ချစ်ခင်ရင်းနှီးသွားကြပါပြီ
။မကြာခင်မြောက်ကိုရီးယားကိုခီးထွက်မဲ့ဝင်ကြီးပွန်ပီယိုကကင်ဂျွန်အွန်နဲ့တွေ့ဆုံဆွေးနွေးရမှာအလုပ်ဖြစ်လိမ့်မယ်လို့မျှော်လင့်နေအကြောင်းအလေးအနက်ပြောဆိုလိုက်ပါတယ
် I'm optimistic that we'll come away from that with better understandings deeper deeper progress
ကောင်းဆောင်နှစ်ယောက်ကြားထိပ်သီးစနစ်ဝဲစီစဉ်ဖို့တွင်မကပါဘူးနျူကလ ியர் လက်နက်ဖြတ်သိမ်းရေးစီစဉ်နိုင်ဖို့ကြိုးပမ်းမှုတွေအတွက်ကျွန်တော်တို့ဆက်လက်လှုပ်ဆောင်နိုင်ဖို့နားလည်မှုတွေနဲ့လေးနက်တဲ့တိုးတက်မှုတွေရရှိပြီးတော့အပြုသဘောဆောင်တဲ့ခီးစဉ်ဖြစ်မှာပါ
မြောက်ကိုရီးယားကကိုရီးယားကျွန်းဆွေမှာအမေရိကန်စစ်စခန်းတွေတရားဝင်ရုပ်သိမ်းရေးတောင်းဆိုနေပေမဲ့အမေရိကန်ဘက်ကတော့မြောက်ကိုရီးယားကနျူကလ ியர் လက်နက်တွေအရင်ဖြတ်သိမ်းပေးရမယ်လို့ပြောနေပါတယ်။နိုင်ငံတကာကမြောက်ကိုရီးယားအပေါ်တင်းကျပ်တဲ့ပိတ်ဆို့မှုတွေနဲ့အရေးယူထားတာတွေကိုဖြေလျှော့ပေးရင်မှလည်းအမေရိကန်ဘက်ကတင်းခံနေသေးပါပဲလို့ဝန်ကြီးပွန်ပီယိုကထောက်ပြပါတယ်
။ The economic sanctions continue to remain in place. The core proposition, the thing which will
ဒီဘက်ပိတ်ဆို့မှုတွေနဲ့ဆက်ပြီးတော့အရေးယူထားမှာပါနျူကလ ியர் လက်နက်ဖြတ်သိမ်းရေးအကောင့်ထဲဖွင့်လှစ်ဆွမ်းရှိမရှိလက်တွေ့ပြသရမယ်ဆိုတဲ့အဓိကအဆိုပြုချက်ကမပြောင်းလဲပါဘူ
းဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ဖို့ကမခက်ခဲပေမဲ့လို့အဲ့ဒီဆွေးနွေးမှုကနေနျူကလ ியர் လက်နက်ဖြုတ်သိမ်းရေးအတွက်လက်ဆုပ်လက်ကင်ပြနိုင်မယ်တိုးတက်မှုတစုံတရာရနိုင်ဖို့ကတော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့အမေရိကန်အမျိုးသားအကျိုးစီးပွားရေးရာသုတေသနဌာနရဲ့အကဲခတ်ပုဂ္ဂိုလ်ဟယ်ရီကာစီယာနီစ်ကပြောပါတယ
် The question is what is Kim willing to give upIs he willing to make big concessions on denuclearization?
Myanmar me gon ga ro Kim ani ne ba ri shop pe ma le so da ba be. Nuclear lanat de phyat tain pe bo tu ni ne aji je shop pe bo lo lo la shi ba ma la. Dong Korea ga le di twet pe twan pe ni da lo chano the ma de. Dong Korea ga myo Korea ma yin ni myon na mu de aji je lou chin ni da ba. Akak khe de a long Kim Jong Un bo ma be mu ti ni ba de.မြောက်ကိုရီးယားကလက်ရောမှုတွေကိုတစုံတစ်ခုသောအတိုင်းအတာတစ်ခုရောက်အောင်တော့လုပ်ပြမယ်နောက်တော့ပြန်ဆုတ်မယ်ဒါမှမဟုတ်လိမ်မယ်ကလင်ကကြစ်လုပ်မယ်ဒါတွေကိုအရင်ကဖြစ်ခဲ့တဲ့သမိုင်းတွေမှာလက်တွေ့မြင်ခဲ့ကြရပြီးသားပါဗျာ
မြောက်ကိုရီးယားနိုင်ငံမှာနျူကလ ியர் လက်နက်ပေါင်း60လောက်အထိတိုးလောင်ထားနိုင်ပွဲရှိတယ်လို့တောင်ကိုရီးယားကအတိအမှတ်ပြုမှတ်တမ်းတင်ပြီးရက်အနည်းငယ်ကြာမှာပဲဝန်ကြီးပွန်ပီယိုကမြောက်ကိုရီးယားနိုင်ငံကိုသဒ္ဒုထအကြိမ်သွားရောက်မှာဖြစ်ပါတယ်ဒါပေမဲ့ဒုတိယအကြိမ်ထိပ်သီးပြည်ဆောင်ပွဲဟာအမေရိကန်ရဲ့ဩဇာတရားမှုအခြေအနေကိုပြသနိုင်မယ်ဆွေးနွေးပွဲအဖြစ်ရှုမြင်နိုင်ပါတယ်လို့ကဲခတ်ပုဂ္ဂိုလ်ကာစီယာနီစ်ကသုံးသပ်လိုက်ပါတယ်ရှင်
။ဒေါကင်းစိုးဝင်းပြောပြခဲ့တာဖြစ်ပါတယ်။အခုရေဒီယိုအစီအစဉ်ပြီးခြင်းမှာပဲည9:00နာရီကနေ9:00နာရီခွဲအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူဆလောင်းကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ။အခုတော့ဂျန်နေသေးတဲ့အချိန်တော့တွင်မှာသတင်းအကြီးညွတ်ကိုကိုအောင်လင်းဦးပြောပြပေးပါဦးခင
်ဗျ။အမေရိကန်တရားရင်ကျွေးရဲ့လေးလံနေတဲ့တရားသူရဲ့တူနေရမှာအစားထုတ်ဖို့ဆွပြုခံထားတဲ့ဘရက်ကာဗနိုကိုခန့်အပ်တင်မတင်ထက်လွတ်တော်မှာအစောဆုံး12နှစ်လောက်မဲခွဲဆုံးဖြတ်ဖွယ်ရှိနေပါတယ်။ဒါပေမဲ့လည်းတရားသူရဲ့ကာဗနိုဆက်ချော်တဲ့အရွယ်မှာလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့ကြောင်းဆွဆွဲခြင်းနဲ့ပထမနှစ်ကောလိပ်ကျောင်းသားဘဝမှာနောက်ထပ်အမျိုးသမီးတူကိုမဖွယ်မရလုံးမှုဆွဆွဲချက်တွေအတွက် FBI ကစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုတော့အထက်လွှတ်တော်ကိုယ်စားလှယ်ဒီနေ့လေ့လာသုံးသပ်ကြမှာပါ။ Haiti, Sudan, Nicaragua နဲ့ El Salvador နိုင်ငံတွေကလူပေါင်း3,000,000လောက်ကိုအမေရိကန်ပြည်အောင်စုမှာနေထိုင်အလုပ်လုပ်ခွင့်ပေးထားတဲ့ယာယီကာဝယ်ပေးရေးအစီအစဉ်ကိုသမ္မတ Trump ဆိုရကအဆုံးသတ်မှာကိုပြည်နယ်တရားစီရင်တူကတားမြစ်လိုက်ပါတယ်။ထာနေပြန်ရင်ဘေကင်းလုံခြုံမှုမရှိတဲ့နိုင်ငံတွေဒါမှမဟုတ်တဘောအပိဒဏ်နဲ့ရင်ဆိုင်နေရချင်းမပြောင်းနိုင်သေးတဲ့သူတွေအတွက်အမေရိကန်ဆွေးနွေးကယာယီအကာအကွယ်ပေးထားတဲ့အစီအစဉ်ကိုပယ်ဖျက်မယ်ဆိုရင်တော့အမေရိကန်ပြည်အောင်စုမှာနေထိုင်ယာယီအစီအစဉ်နဲ့နေထိုင်နေတဲ့သူတွေထာနေပြန်ဖို့ခံကြရမှာပါ။နျူကလ ியர் နဲ့ကန့်သက်တားဆီးရေးဖွဲ့ OPCU ပါဝင်ရုရှားကဆိုက်ဘာအင်တာနက်ကနေတက်ခတ်ဖို့ကြိုးပမ်းမှုတွေရှိတဲ့ကြောင်းနယ်သာလန်ကဆွဆွဲလိုက်ပါတယ်။ဧပြီလထဲမှာတော့ OPCW ရုံးချုပ်နဲ့ကဲ့ရဲ့အစအုပ်တစ်ခုမှာထောက်လိုင်းကိရိယာရင်းနဲ့တူရုရှားစစ်ထောက်လိုင်းလေးယောက်ကိုဖမ်းမိပြီးနိုင်ငံကနေနှိမ့်ထုတ်ခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံကိုတရားမဝင်ဝင်ရောက်လာသူတွေအဖြစ်ရိုဟင်ဂျာမွတ်စလင်တချို့ကိုအိန္ဒိယနိုင်ငံကဒီနေ့ပဲမြန်မာနိုင်ငံဘက်လွှဲပြောင်းပေးလိုက်ပါတယ်။ရုံးချဆူရအမိကိုတရားဝင်အတိမပြုလက်ခံထားတဲ့မြန်မာဆွေကအခုပြန်ဖို့ခံရသူတွေကိုဘလို့ပုံစံနဲ့လက်ခံတယ်လဲဆိုတော့ကတော့ရှင်းရှင်းလင်းလင်းမရှိပါဘူး
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနွေမီတာ7925ရူအောင်လေးထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာည9နာရီမှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.